စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီဘက်ကဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေများလာတာကြောင့်ဒေသခံပြည်သူတွေအနေနဲ့မလိုအပ်ပဲခီးမသွားကြဖို့သွားလာမယ်ဆိုရင်လဲတယ်လီဖုန်းကွန်ပျူတာဆက်သွယ်ရေးပစ္စည်းတွေကိုတတိပြုကင်တွေကြဖို့အေအေရခိုင်လက်နက်ကိုင်အဖွဲ့ကတတိပေးထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအနေနဲ့ဒေသခံတွေကိုဖမ်းဆီးတရားစွဲဆိုရတယ်။ကုန်းလန်းရေလန်းတွေမှာစစ်ဆေးဂိတ်တွေတိုးမြင့်စစ်ဆေးနေတာတွေနဲ့ဒေသခံတွေရဲ့နေအိမ်ကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကမနေ့ကထုတ်ပြန်ပါတယ်။ဒါကြောင့်လည်းရခိုင်ပြည်သူတွေအနေနဲ့ခီးသွားလာမယ်ဆိုရင်ဖုန်း၊ကွန်ပျူတာစတဲ့ပစ္စည်းတွေကိုရှင်းလင်းပြီးမှယူဆောင်သွားဖို့နဲ့သေရေးရှင်ရေးကိစ္စလွှဲရင်ခီးသွားလာတာတွေမလုပ်ကြဖို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကတတိပေးထားပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေကိုတင်းကျပ်စစ်ဆေးနေတာတွေကြောင့်ဒေသခံတွေအနေနဲ့အခက်ကြုံရတယ်လို့မြောက်ဦးမြို့နယ်တွင်ဒေသခံကိုဝင်းအောင်ကျော်ကပြောပါတယ
်။ဟုတ်ကဲ့ကိုဟုတ်အခုကဒီရခိုင်ပြည်မှာပေါ့နော်ဒီစစ်ကောင်စီကနေပြီးတော့ဒီအတော်လာတွေကိုပေါ့ဒီဖမ်းဆီးတာတွေဒီစိုက်ဆေးတာတွေရှိတယ်ပေါ့အခုကျွန်တော်တို့ဆိုရင်ဒီခရီးတော့ရင်လည်းတော်လို့များတော့ဘူးပြီးတော့ကိုတို့တော့ရှင်နေနေရာလည်းတော်လို့များတော့ဘူးပြီးတော့နောက်ထပ်ကညဘက်ဆိုရင်လည်းနေမကောင်းလို့ကြည့်ရင်တော့ကျွန်တော်တို့ဆီခန်းအဆင့်ဆီခန်းတော့ပြရမှာတော့မတော်ရကြဘူးဖြစ်နေတယ်။ဘာဖြစ်လို့ဆိုတော့ဒီစတဲကပေါ်တော့ဒီဖမ်းမလားစိုက်ဆင်းမလားဆိုတော့ကျွန်တော်တို့ကြောက်နေရတယ်ပေါ့။ပြီးတော့အခုကအေကထုတ်ပြန်တတိပြလိုက်တော့ကျွန်တော်တို့ပို့တတိထားရမယ်။ကျွန်တော်တို့လည်းအခုချိန်ဘယ်လိုလုပ်ရမလဲမသိတော့ဖြစ်နေတယ်။ဟောတော်တော်လေးခက်ခဲဖြစ်နေပါလေ။ဟုတ
်စစ်ကောင်စီအနေနဲ့ပြည်သူတွေကိုဖမ်းဆီးစစ်ဆေးတာတွေဟာပုံမှန်လုပ်နေကြဆိုပေမဲ့ပြီးခဲ့တဲ့ရပိုင်တွင်ဖြစ်ပွားခဲ့တဲ့မောင်တော်တိုက်ပွဲပြီးမှဖမ်းဆီးစစ်ဆေးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးဖေတန်းကပြောပါတယ်
။အခုဖြစ်လာပြီဆိုရင်လူထုတွေကိုဟိုသွားရေးလာရေးကန့်တတ်တာတို့၊ကိုယ်စီစစ်စစ်မှုကိုကန့်တတ်တာတို့နောက်ပြီးတော့အနီးအနားမှာရှိတဲ့လူတွေကိုဖမ်းဆီးစစ်ဆေးတာတို့ပြီးတော့စိုက်ကယ်တွေနဲ့ကားနဲ့သွားတဲ့လူတွေပေါ်မှာဖုန်းတွေကိုစစ်ပြီးတော့အထက်မှာအရှဲလဲရှာပွေပြီးတော့အဲ့ဒါကိုတရားစွဲတာတို့အဲ့ဒါမျိုးတွေကလုံနေရဖြစ်ပြောဖြစ်လာတယ်ဆိုတော့အခုဒီပေါင်းတော့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာပိုးဟိုစိတ်လာတာပေါ့အဲ့ဒါမျိုးလို့တာပိုးစိတ်လာ
စစ်ကောင်စီအနေနဲ့ရခိုင်ဒေသခံတွေပိုင်ဆိုင်တဲ့ဖုန်းကွန်ပျူတာတက်ဘလက်စတဲ့ဆက်သွယ်ရေးကိစ္စတွေကိုအာရမသိမ်းယူပြီးတော့ရခိုင်လက်နက်ကင်အေအေအဖွဲ့နဲ့ဆက်ဆက်တဲ့ဓာတ်ပုံတွေအချက်အလက်တွေကိုရှာယူပြီးလူမှုကွန်ရက်ပေါ်မှာစစ်ကောင်စီကိုတိုက်ခိုက်ရေးသားထားတဲ့ပို့ရေးထားသူတွေကိုကျင့်မှတ်ထားဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့လည်းရခိုင်လက်နက်ကင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇွန်လကလည်းရခိုင်ဒေသခံ30ကျော်ကိုစစ်ကောင်စီကဖမ်းဆီးတရားစွဲတာတွေရှိခဲ့ပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတုံ့ပြန်နေရာချနေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်ပြည်သူတွေကိုသတိထားနေထိုင်ကြဖို့လည်းရခိုင်လက်နက်ကင်အေအေအဖွဲ့ကသတိပေးထားပါတယ်။